တိုင်းသားကြီးကဝင်းကြီးတွေပေါ်လာတယ်အစိုးရအစ်တလက်ထက်မှာအခုဆိုရင်ဒါ၃နှစ်လောက်ရှိလာပြီပေါ့လေဆိုတော့တိုင်းသားကြီးကဝင်းကြီးတွေရဲ့လုတ်ပိုင်ခွင့်နေရာပေးမှုစသဖြင့်ဒီအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဥစော်ရင်မောင်းနည်းနည်းရှင်းပြပါဦးတိုင်းသားကြီးကဝင်းကြီးတွေအခန့်ကဏ္ဍပေါ့
ကျွန်တော်တို့2008ပဲစည်းပုံအခြေခံဥပဒေအရအခြေခံမူပေါ့ဗျာအခန့်1အခြေခံမူဆိုတာရှိတယ် principle ပေါ့နော်အဲ့ principle မှာပုံမှန်15ရာတင်းတင်းရောက်ပတ်တဲ့လူကြီးရှိတဲ့တိုင်းနဲ့ပြည်နယ်မှာသူမူရင်းတိုင်းရင်းတိုင်းနဲ့ပြည်နယ်မူရင်းလူမဟုတ်တဲ့ဂျန်တဲ့တိုင်းရင်းသားတွေကလာရောက်ပြီးတော့တင်းတင်းရောက်ပတ်တဲ့လူကြီးတွေနဲ့ခြေဆက်နေတိုင်းရင်းဥပဒေပြည်ရေးမှာပါဝင်ခွင့်ရှိရမယ်ဆိုပြီးတော့အခြေခံပုံမှန်15မှာဖွင့်ဆိုထားတယ်ဗျာပြီးတော့တခါကျွန်တော်တို့ဒီပုံမှန်18ကငယ်မှာအဲ့ဒီတင်းတင်းရောက်ပတ်တဲ့လူကြီးရှိတဲ့တိုင်းရင်းသားတွေကိုခြားတိုင်းနဲ့ပြည်နယ်တွေမှာတော့အခြေခံနေထိုင်ရင်သူတို့တွေကိုအုပ်ချုပ်ရေးမှာလည်းပါဝင်ခွင့်ပြုရမယ်ဆိုပြီးတော့အခြေခံမူမှာကိုဒါဖွင့်ဆိုထားပါတယ်အဲ့ဖွင့်ဆိုချက်ရဖွဲ့စည်းပုံအခြေခံဥပဒေပုံမှန်262မှာကျွန်တော်တို့တွေကိုတိုင်းရင်းသားကြီးရဝန်ကြီးတိုင်းဒေသကြီးပြည်နယ်ဝန်ကြီးများဖြစ်တော်ဆိုပြီးတော့ရှင်းရှင်းလင်းရေးထားပါတယ်ဒါပေမဲ့လည်းကျွန်တော်တို့အဆောင်ရောင်ဥပဒေထွက်လာတော့ကျွန်တော်တို့အခွင့်အရေးတွေကမတူဘူးဖြစ်နေတယ်အဲ့ဒါကိုကျွန်တော်တို့ပါတီကပဲပေါ့နော်ဒေါက်တာအေးမောင်တို့ကဦးဆောင်ပြီးတော့အမျိုးသားညွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးတင်တယ်ခုံရုံးတင်ပြီးတော့ကျွန်တော်တို့ပထမအနိုင်ပေးတယ်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ကမိဒီဆုံးဖြတ်ချက်လို့ဆိုပေမဲ့လည်းသမရကိုစားရှင်းနေကြုံရုံးကပြင်ဆင်မှု revision ဆိုပြီးတော့တင်တယ်အဲ့ဒါလည်းဖွဲ့စည်းပုံနဲ့ဆက်ညီပြီးတင်တာပဲတင်တော့ကျွန်တော်တို့ပြန်အမှုရင်ဆိုင်ရတယ်ဒါပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကကျွန်တော်တို့ကိုတိုင်းနဲ့ပြည်နယ်ဝန်ကြီးဆင့်ဆိုပြီးသတ်မှတ်ပြီးတော့ကျွန်တော်တို့တွေကိုဒါသတ်မှတ်ပေးလိုက်ပါတယ်အဲ့တော့ဥပဒေကိုပြန်ပြင်တာပေါ့ဗျာပြင်ပြီးတော့အခုတော့ကျွန်တော်တို့တွေကိုတိုင်းနဲ့ပြည်နယ်ဝန်ကြီးဆင့် level ဒါဆောင်ရောင်နေတော့ဒါတချို့ဝန်ကြီးတွေတော့ရပြီတချို့ဝန်ကြီးတွေလည်းအိမ်မရဘူးအိမ်အစားလက4000ခွဲပေးတယ်4000ခွဲနဲ့ကဘယ်လို့မှအိမ်ကားလို့မရဘူးကျွန်တော်တို့ထက်ဥပဒေမှာမပါတဲ့လူတွေဌာနဆိုင်ရာကြီးကဲတွေကိုအိမ်ပေးထားတာရှိတယ်ရန်ကုန်မှာရောနယ်ဒီမှာရောဒါပေမဲ့ကျွန်တော်တိုင်းရင်းသားရဲ့ဝန်ကြီးတွေကိုအဲ့လိုပဲမပေးဘဲနဲ့တလ4000ခွဲစီပေးထားတယ်လို့ပြရတယ်အဲ့ဒါဟာကျွန်တော်တော်တော်ဝန်းနေဖို့ကောင်းတယ်တိုင်းရင်းသားရဲ့ဝန်ကြီးတွေကိုဒီလိုမျိုးလှုပ်ထားတာတွေဟာဒါတုတ်တံဝန်ကြီး3ပါးကိုဒါတော်တော်ထိခိုက်စေပါတယ်
โอเค
နောက်တစ်ခုကကျွန်တော်တို့သုံးနှစ်ကာလသက်တမ်းရှိပြီပေါ့ဗျာခဏိထိကျွန်တော်တို့တွေကိုဘာတောင်းမှလည်းမပေးဘူးကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေ22မှာပါတယ်အခြေခံမူမှာတိုင်းရင်းသားများရဲ့စာပေရင်ကျင်းမှုသူတို့ရဲ့ delay ထုံးတမ်းတွေကိုဖော်ထုတ်ရမယ်ဆိုတော့ကျွန်တော်ဦးရန်ကုန်တိုင်းမှာကိုယ့်ရဲ့ capacity နဲ့ကိုကိုယ်အဖွဲ့စည်းလူမျိုးရေးဖွဲ့စည်းနေတဲ့ကျွန်တော်ရခိုင်ရိုးရာချင်းကိုင်ပွဲရခိုင်ရိုးရာတကြံပွဲရခိုင်ပြည်နယ်နဲ့ဥက္ကဋ္ဌနေ့ကိုကိုယ့်အကူပဲလုပ်ရတယ်အမှန်မှဒါတွေကကျွန်တော်တို့တိုင်းရင်းသားရဲ့ဝန်ကြီးဌာနဆိုတာရန်ကုန်တိုင်းမှာရှိတဲ့ရခိုင်လူမျိုးတွေရဲ့တမားရေးလူမျိုးရေးပညာရေးစီရင်မွေးတမှုပပျောက်ရေးအားလုံးတာဝန်ရှိဆုံးဖြစ်တယ်အဲ့ဒီတာဝန်ရှိတာကိုလုံနိုင်အောင်လဲလုပ်ဖက်ရအောင်လဲဖွင့်ပေးဖို့လိုတယ်အခုဘာမှလည်းလုပ်ဖက်မပေးဘဲနဲ့ဒီတိုင်းငုတ်တုတ်ဒီတိုင်းဖြစ်ထားတာဟာတိုင်းသားစီလို့ညိုရေးကိုဖြတ်စီရရောက်ပါတယ်အခါနာသွားရင်ထိုင်စရာနေရာမရှိဖော်မဲ့လူမရှိပြောမဲ့လူမရှိဘေးထိုင်ဘူးပြောဘိုင်ကြဝင်ကြီးဖြစ်နေတယ
်တခြားဒီရန်ကုန်တိုင်းမှာလည်းဥမာကရင်ဝင်ကြီးတို့တခြားတိုင်းတွေမှာဆိုရင်လည်းချင်းဝင်ကြီးတို့စသဖြင့်ရှိတယ်ဒီတခြားတိုင်းသားကြီးကဝင်ကြီးတွေရဲ့အခြေအနေကိုလည်းနည်းနည်းဦးစော်ရေးမောင်သိတဲ့လောက်ပြောပြပါဦးခင်ဗျာ
ကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ရခိုင်ပြည်နယ်အစိုးရကချင်းရဝင်ကြီးကိုကက်ဘိနက်လည်းဖိတ်တယ်နိုင်လုံစည်းဝေးတွေလည်းဖိတ်တယ်ကြားပြည်နယ်မှာဆိုလို့ရှိရင်လည်းဗမာတိုင်းရင်းသားရဲ့ဝင်ကြီးကိုဥသိင်းကိုဝင်ကြီးချုပ်ကခေါ်ပြီးတော့တာဝန်တွေပေးတယ်လို့သိရတယ်ဒါအပြင်ကျွန်တော်တို့မွန်ပြည်နယ်မှာလည်းမွန်ပြည်နယ်မှာရှိတဲ့ဗမာတိုင်းရင်းသားရဲ့ဝင်ကြီးဥသက်ဝင်းကိုလည်းပဲတာဝန်တွေပေးတယ်လို့သိရတယ်ဒါပေမဲ့ပြည်ရင်ဝင်း officially ပေါ့နော်တာဝန်ပေးတာမဟုတ်ဘဲနဲ့ခေါ်ခိုင်းတဲ့သဘောပဲဖြစ်နေတယ်မှန်မှတော့ဒါဝင်ကြီးချုပ်နဲ့သမရနဲ့ညှိနှိုင်းပြီးတော့အဲ့လိုတာဝန်ခေါ်ပြီးတော့ပေးတယ်ဆိုလို့ရှိရင်အင်ပြည်တွေလည်းကောင်းတယ်နိုင်ငံတော်ဖြူလူတိုးတက်ဖို့အတွက်လည်းဝိုင်းကူညီပေးရရောက်တယ်ကျွန်တော်တို့တွေကိုအဲ့လိုတာဝန်ပေးခြင်းအပြင်လကလည်းပို့ပေးရတာမဟုတ်ဘူးဘာမှလည်းပို့ facility ပို့ပေးကြလည်းမလိုဘူးကျွန်တော်တိုင်းရင်းသားရဲ့ဝင်ကြီးတွေထဲမှာအရင်တော့ခရက်ကဥက္ကဋ္ဌလုပ်ခဲ့တဲ့လူတွေ၊စာရကဥက္ကဋ္ဌလုပ်ခဲ့တဲ့လူတွေ၊အတွင်းမှုလုပ်ခဲ့တဲ့လူတွေ၊ MD တွေ၊ DG တွေ၊ပါမောက္ခတွေအများကြီးရှိပါတယ်။အဲ့လူတွေကိုအမှန်မှတာဝန်ပေးမယ်ဆိုလို့ရှိရင်တိုင်းပြည်အတွက်ပုံပြီးတော့အကျိုးမရှိဘူးလားဗျာ။ဒီတိုင်းကြောင်ထိုးထားတယ်ဆိုလို့ရှိရင်တိုင်းရင်းသားတွေကိုသမင်နှိမ်ထားသလိုဖြစ်နေပါပဲ
။ဟုတ်ကဲ့။ဆိုတော့ဒီကိစ္စတွေဘယ်ကနေဘယ်လိုစကင်တွေပို့ပြီးတော့တင့်တော်မလဲခင်ဗျာ။ဆိုလိုတာကဒီဘ ਹੁ အစိုးရ
ကျွန်တော်ကတော်တော်စိတ်ကျက်သွားပြီ
။ဘ ਹੁ အစိုးရမှာအဓိကတာဝန်ရှိသလား။ဥမာဒေသဆိုင်ရာတိုင်းဒေသကြီးပြည်နယ်အစိုးရတွေမှာတာဝန်ရှိသလား
။ကျွန်တော်မြင်တာတော့ဟုတ်ကဲ့။ဘ ਹੁ မှာပို့တာဝန်ရှိတာပေါ့ဗျာ။ဘ ਹੁ ကအခုကဘ ਹੁ centralization အရမ်းများနေတော့ဘ ਹੁ ကတာဝန်ပေးမှအောက်ကလည်းလုပ်လို့ရတဲ့သဘောဖြစ်။ကျွန်တော်တို့တလုံးကဝန်ကြီးဦးလာထွန်းနဲ့တွေ့ပြီးတော့ကျွန်တော်တင်ပြမှုပါတယ်ကျွန်တော်တို့တိုင်းရင်းသားတွေရဲ့စာပေရင်ကျင်းမှုတွေလုပ်ဖို့အတွက်ဘတ်ဂျက်တွေထည့်ဆွဲပေးပါဆိုတော့တင်ပြခဲ့တယ် တင်ပြမယ်ဆိုဒီနေ့ထိဒါတစ်နှစ်တောင်ပြည့်တော့မယ်ဘာမှလည်းရှင်းမလာဘူးအကောင့်ထဲလည်းမပေါ်လာဘူး
ဖွဲ့စည်းပုံအခြေခံဥပဒေပြည့်အားနေချက်နဲ့ရောဆိုင်လာခဗျ
ဖွဲ့စည်းပုံအခြေခံဥပဒေအားနေချက်တော့မဟုတ်ဘူးပြဖွဲ့စည်းပုံအခြေခံဥပဒေမှာပါတာကိုတော့မှအကောင့်ထဲမပေါ်ဘဲနေကြတာ
အခုဆိုတိုင်းသားရဲ့ဝန်ကြီးတွေက29ဦးလောက်ရှိတယ်ပမာခင်မှာလည်းလူကြီးရေတကောင်ချင်းတွေကောက်ဖို့ရှိတော့က2015နောက်ပိုင်းမှာတိုင်းသားရဲ့ဝန်ကြီးတွေပိုများလာမလားဒီတိုင်းသားရဲ့ဝန်ကြီးတွေအခန့်ကဏ္ဍအလားအလာဘယ်လိုတွေများရှိလာမလဲခင်ဗျအ
ခုတော့ကျွန်တော်ကြားတာတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာအစိုးရအဖွဲ့ဆိုတဲ့အထဲမှာတိုင်းသားရဲ့ဝန်ကြီးများကိုထည့်မယ်ဆိုပြီးတော့ဒါဆုံးဖြတ်တယ်လို့တော့ကြားတယ်ဒါပေမဲ့လည်းအမှန်မှအဲ့ဒါထည့်စရာတော့မလိုဘူးတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးဆိုတာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်262မှာချင်းချင်းလင်းကိုရေးထားပြီးသားအဲ့တော့တိုင်းနဲ့ပြည်နယ်အစိုးရအဖွဲ့ဝင်ထဲမှာနံပါတ်1ဝန်ကြီးချုပ်နံပါတ်2တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးများဆိုရင်ကျွန်တော်တို့ကပါသွားပြီးပြီပြီးလို့ရှိရင်ဥပဒေချုပ်ချင်းချင်းလင်းကိုဖွဲ့စည်းပုံမှာရေးထားပြီးသားအဲ့တော့ဖွဲ့စည်းပုံမှာပေါ်ပြထားတဲ့ဟာကိုအကောင့်တွေပေါ်ဖို့ကပြည်တော်စုအစိုးရနဲ့တိုင်းဒေသကြီးအစိုးရတွေပြည်နယ်အစိုးရတွေမှာတာဝန်ရှိတယ်ဒါတွေကိုအကောင့်တွေမပေါ်ရင်ဖွဲ့စည်းပုံကိုဆန့်ကျင်နေကြတာပဲ
ဟုတ်ကဲ့ဦးစောရေးမောင်ကျေးဇူးများတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်